က်ကင်ဖုန်းတွေသုံးပြီးတော့ Pocket Monster လေးတွေကိုနေရာစုံမှာလိုက်ရှာဖန်ရတဲ့ Pokemon Go Game App ဟာအာရှနိုင်ငံတော်တော်များများမှာတရားဝင်ထွက်မလာသေးပေမဲ့အခုတည်းကကစားနေကြသူတော်တော်များများရှိနေပါတယ်။လောလောဆယ် Pokemon Go App ကိုတရားဝင်ထုတ်ထားတာဆိုလို့ဂျပန်နိုင်ငံနဲ့ဟောင်ကောင်မှာပဲရှိပါသေးတယ်။ဒါပေမဲ့ American နဲ့ဥရောပနိုင်ငံတော်တော်များများအပါအဝင်နိုင်ငံပေါင်း30ကျော်မှာ Pokemon Go App ကိုတရားဝင် download လုပ်ခွင့်ပြုထားပါတယ်။Pokemon အကောင့်လေးတွေရှိနိုင်တယ်လို့ game ကညွှန်တဲ့နေရာတွေစီကိုတကယ်သွားပြီးအဲ့ဒီနေရာတဝိုက်ဘယ်နာရှိနေမလဲဆိုတာကိုဖုန်းရဲ့ကင်မရာသုံးလိုက်ရှာရတာမို့ Pokemon Go ကစားနေတဲ့သူတွေဆိုရင်လမ်းသွားနေတာတောင်ဖုန်းကိုမျက်လုံးမလွှဲသွားကြတာမို့ခလုတ်တိုက်မိတာတို့တခြားသူတွေကိုဝင်တိုက်မိတာတို့မကြာခဏဖြစ်ကြပါတယ်။ကားမောင်းနေရင် Pokemon Go ကစားလို့ကားတိုက်မှုဖြစ်တဲ့သတင်းတွေကိုလည်းကြားနေရပါတယ်။အဲ့ဒီလောက်ထိတခြားနိုင်ငံတွေကလူတွေဆွဲဆွဲလန်းလန်းကစားနေကြတဲ့ Pokemon Go game ကိုမြန်မာ၊ထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊အိန္ဒိယစတဲ့အာရှနိုင်ငံတွေမှာတရားဝင်ထွက်မလာသေးပါဘူး။တရုတ်နိုင်ငံမှာတော့ဟောင်ကောင်ကျွန်းကလွဲလို့တရုတ်ပြည်မှာကြီးမှာတရားဝင် download လုပ်လို့မရသေးပါဘူး။ဒါတော့တိတ်ကိုကစားခြင်းလာပြီဖြစ်တဲ့ Pokemon Go ပရိသတ်တွေကတရားဝင်ထွက်လာတဲ့အထိမဆောင်ကြပဲရတဲ့နည်းမျိုးစုံတုံးပြီးတော့ကစားနေကြတာဖြစ်ပါတယ်။တကယ်လို့လက်ကင်ဖုန်းကိုအမေရိကန်တို့ဗြိတိန်တို့ဂျပန်တို့ဟောင်ကောင်တို့ကနေဝယ်ထားပြီးတော့အဲ့ဒီနိုင်ငံတွေမှာ Apple App Store အကောင့်ပဲဖြစ်ဖြစ် Google Play အကောင့်ပဲဖြစ်ဖြစ်ဖွင့်ထားရဲဆိုရင်တော့ Pokemon Go App ကို download လုပ်ယူနိုင်ကြတယ်လို့ပြောကြပါတယ်။တချို့ Android ဖုန်းသုံးကြတဲ့သူတွေကြတော့လည်းတရားမဝင် game version ကို torrent website တွေကနေပြီးတော့ download လုပ်ကြပါတယ်။တချို့ကြပြန်တော့သူများအကောင့်တွေကိုခိုးဝင် hack လုပ်ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့တဆင့်ကန် proxy website တွေကိုတုံးပြီးတော့ game app ကို download လုပ်ကစားနေကြတာပါ။အဲ့လိုမျိုး proxy server တွေကနေတဆင့်တရားဝင် game ထုတ်ထားတဲ့နိုင်ငံတွေက app store ဆိုင်တွေကိုသွားနေကြသူအင်ဒိုနီးရှားမှာတော်တော်လေးများတယ်လို့ကိုရိုင်းကစားနေတဲ့ Ranga Vadia One ကပြောပြပါတယ်။သူကတော့ Pokemon Go ကိုတော်တော်လေးကိုစွဲနေပါပြီ
။ Hello main game yang biasa ni cuma di rumah-rumah aja gitu. Kalau enggak waktu lagi kuliah di kampus.
ပုံမှန်အားဖြင့်တော့သူကြောင်းမသွားလို့ရှိရင်အိမ်မှာပဲ game ကစားလေးရှိပါတယ်တဲ့ဒါပေမဲ့ Pokemon Go ကြတော့အပြင်ထွက်ပြီးတော့တခြားနေရာတွေစီကိုမသွားမဖြစ်သွားဖို့လို့တော့လမ်းတော်တော်လေးရှောက်ဖြစ်တယ်လို့ဆိုရဲလေ့ကျင့်ခန်းလုပ်နေတယ်လို့ဖြစ်နေတော့လန်းလန်းဆန်းဆန်းပေါ့ပေါ့ပါပါနဲ့နေလို့တောင်ကောင်းပါတယ်လို့ဆိုပါတယ
် Nowadays like a young people doesn't really want to go to this like
အသက်20အရွယ်အာယာဆမ်ဝန္ဒရာကလည်းဒီကနေ့ခေတ်မှာလူငယ်တွေကပြားတိုက်တို့သမိုင်းဝင်နေရာတို့လိုနေရာတွေစီကိုတိတ်ပြီးတော့သွားကျင်ကြတာမဟုတ်ပါဘူးတဲ့ဒါပေမဲ့ Pokemon Go ကစားတော့အဲ့လိုနေရာမျိုးစီကိုမသွားမဖြစ်ရောက်သွားတယ်လို့ပြောနေတာပါ Pocket Monster အကောင့်လေးတွေကိုတွေးနိုင်တယ်လို့ပြောကြတဲ့ Indonesia အမျိုးသားပြားတိုက်ကတော့ game ကစားတဲ့သူတွေကိုကြိုဆိုတဲ့အနေနဲ့သူတို့ပြားတိုက်ထဲမှာအကောင့်လေးတွေတွေးလို့ရှိရင်ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်တွေပေါ်မှာတင်စားဖို့တောင်တိုက်တွန်းထားပါတယ်လူငယ်တွေကြားပြားတိုက်ကိုစိတ်ဝင်စားသွားအောင်ဆွဲဆောင်တဲ့သဘောလည်းဖြစ်ပါတယ်ဒါပေမဲ့အင်ဒိုနီးရှားသမ္မတအင်ဒေါ်ဝင်းထဲမှာတော့အမှုရမ်းတွေကိုရောဧည့်သည်တွေကိုပါ Pokemon Go game မကစားရဘူးလို့သတိပေးချက်ထုတ်တားမြစ်ထားပါတယ
်။ Bayangkan kalau ada yang bermain itu kan ada pergerakan itu kan di sini apalagi di sini ada pas pampres
သမ္မတအင်ဒေါ်ရဲ့ပြန်ကြားရေးတာဝန်ခံ Baymark Mudin ဖြစ်ပါတယ်။ Pokemon Go ကစားပြီးတော့အကောင့်တွေတွေ့လို့တွင်ကြားအိမ်တော်ဝင်ထဲမှာရှောက်သွားနေမယ်ဆိုရင်မတင်ကားစရာဖြစ်ပြီးတော့လုံခြုံရေးတွေကမေးမြန်းစစ်ဆေးစရာဖြစ်ပါလိမ့်မယ်။သမ္မတအိမ်တော်ကိုလာရင်လိုက်နာရမယ့်စည်းကမ်းတွေကိုလူတိုင်းလေးစားသင့်ပါတယ်လို့ပြောပြနေတာပါ။အင်ဒိုနီးရှားမှာ Pokemon Go App တရားဝင်မထွက်သေးချိန်မှာတော့အခုလိုမျိုးသတိပေးချက်တွေထုတ်နေရပါပြီ။အမေရိကန်မှာ Pokemon Go စထွက်ပြီးသိပ်မကြခင်မှာပဲ game ကစားသူတွေကြားမှာမတော်တဆထိခိုက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကြောင့်ဂျပန်နိုင်ငံမှာတော့ဒီ game app ကိုမထုတ်ခင်တည်းကအာနာပိုင်တွေက game ကစားသူတွေသတိထားလိုက်နာတဲ့နဲ့အချက်၉ချက်ကိုကတ်တွန်းပုံစံတွေနဲ့ထုတ်ပြန်ခဲ့ပါတယ်။ game ကစားကြသူတွေအနေနဲ့ game အတွက်ကိုယ့်ရဲ့နာမည်ချင်းကိုမသုံးဘဲနဲ့တခြားနာမည်မျိုးတွေသုံးကြဖို့တိုက်တွန်းချက်လည်းပါဝင်ပါတယ်။ Pokemon Go game က online ပေါ်မှာချိတ်ဆက်ကစားရတဲ့ game မျိုးမို့ကိုယ့်ရဲ့အရေးကြီးတဲ့ကိုယ့်ရဲ့အချက်တွေလုံခြုံစေဖို့သတိပေးတာဖြစ်ပါတယ်။ဂျပန်မှာ game တရားဝင်ထွက်လာပြီးအခုနောက်ဆုံးသတင်းဖြစ်နေတာကတော့အနုမြူဘုံအကျဲခံခဲ့ရတဲ့ Hiroshima မြို့ကငြိမ်းချမ်းရေးအထက်အမှတ်ပန်းချံကို game တွေကနေဖယ်ရှားပေးဖို့အတွက်တောင်းဆိုနေကြတဲ့သတင်းမှာ game တွေမှာ Hiroshima ငြိမ်းချမ်းရေးအထက်အမှတ်ပန်းချံကို Pocket Monster တကောင်နဲ့တကောင်ကြားမှာတိုက်ခိုက်ကြတဲ့နေရာ game တွေကအခေါ်ဆိုရင်တော့ချင်းနေရာလှုပ်ထားတဲ့အတွက်ဒါကိုဖယ်ရှားပေးဖို့အတွက် game ကိုထွင်တဲ့ Nintendo နဲ့ Niantic ကုမ္ပဏီတွေကိုမြို့တာဝန်ရှိသူတွေကတောင်းဆိုထားပါတယ်Pokemon Go game ကစားလို့ရနေတဲ့နိုင်ငံတွေထဲမှာဘယ်နေရာမှာ Pokemon အကောင့်တွေရှိနေတယ်လဲဆိုတာကိုသိနိုင်အောင်လို့ Niantic Company ရဲ့ Pokemon Go Server ကိုကြားကနေဖြတ်ဝင်ပြီးတော့မြေပုံတွေကိုဖော်ပြနေတဲ့ website တွေလည်းပေါ်လာနေပါတယ်။တခါကိုက Pokemon Go game ကိုအချိန်ပြည့်ပေးမကစားနိုင်လို့ level မတက်ဘူးဆိုရင်ကိုအစားကစားပေးပါမယ်ဆိုတဲ့ game အငှားကစားသူတွေလည်းရှိပါသေးတယ်
။ We basically walk people's Pokemon accounts for them to give them experience, level up their Pokemon.
Pokemon Go game account ရှိတဲ့သူတွေအစားသူတို့က game ကိုဝင်ကစားပေးတာပါတဲ့ Pokemon account လေးတွေဖမ်းပေးတယ် account တွေအဆင့်ပြောင်းသွားအောင်ကစားပေးတယ်အမှတ်များများရနိုင်မဲ့နေရာမျိုးတွေရအောင်လုပ်ပေးတယ် Pokemon Go game level တွေမြင့်တစ်ထက်မြင့်သွားအောင်လုပ်ပေးတယ်လို့ပြောပြနေတာပါသူက New York မြို့မှာနေပါတယ် Pokemon Go အငှားကစားပေးပါတယ်လို့ website မှာကြော်ညာတင်လိုက်ပြီးကလေးကငှားတဲ့သူများလွန်လို့တယောက်တည်းမနိုင်တော့ပဲတငယ်ချင်းတယောက်နဲ့မျှလို့နေရတာနောက်ထပ်လူတော်ထပ်ငှားရပါတော့မယ်တဲ့
So we put the ad up and then I couldn't even do it by myself. I had two phones. I was doing like
သူမှဖုန်းနှလုံးနဲ့ဒီနေ့ကို10နာရီလောက်သူများအတွက် Pokemon Go game တွေကိုကစားပေးရတာတော့မှမလောက်လို့နောက်ထပ်ကစားပေးမဲ့လူတယောက်ထပ်ငှားရတော့မယ်လို့ပြောနေတာပါတနာရီကိုဒေါ်လာ20လောက်နဲ့ Pokemon Go game အငှားကစားပေးနေတဲ့သူဖြစ်ပါတယ်ဗြိတိန်နိုင်ငံမှာလဲဒေါ်လာ200နီးပါးပေးလို့ရှိရင်ကိုယ့်ရဲ့ game ကိုအဆင့်20လောက်အထိတက်သွားအောင်လို့လုပ်ပေးနိုင်တယ်လို့ဆိုပြီးတော့တယောက်ကကြော်ညာထားပါတယ်။အဲ့လိုမျိုး game အဆင့် level တက်အောင်ကစားတဲ့နေရာမှာအရေးအပါဆုံးကတော့မြို့ရဲ့မြေပုံဖြစ်ပါတယ်။မြေပုံပေါ်မှာရှိတဲ့နေရာတွေကဘယ်နေရာမှာတော့ဖြစ်ရှားပါ Pokemon အကောင့်တွေကိုတွေ့နိုင်တယ်လို့ game ထဲမှာပြထားရမှို့အဲ့ဒီနေရာတွေစီကိုအရောက်သွားပြီးအကောင့်တွေကိုဖမ်းနိုင်ဖို့ကအရေးကြီးပါတယ်။တောင်ကိုရီးယားနိုင်ငံမှာကျတော့နိုင်ငံတော်လုံခြုံရေးကြောင့်ကိုရီးယားနိုင်ငံရဲ့မြေပုံအသေးစိတ်ကို game တီထွင်တဲ့ Nintendo နဲ့ Niantic Company တွေကိုမျှဝေသင့်မသင့်ဆိုတာကိုတောင်ကိုရီးယားအစိုးရကစဉ်းစားနေဆဲဖြစ်လို့ August လရဲမှာ Pokemon Go game တရားဝင်ထွက်နိုင်ပါမလားလို့တောင်ကိုရီးယားကစောင့်မျှော်နေသူတွေကတော့စိုးရိမ်နေကြပါတယ်ရှင်။